ဥရောပမှာဒုတိယကမ္ဘာစစ်ကြီးပြီးကလေးကအကြီးမားဆုံးဖြစ်တဲ့ရွှေပြောင်းဒုက္ခတွေအစုလိုက်အပြုံလိုက်ရောက်လာနေတဲ့ပြဿနာကိုရင်ဆိုင်ဖြေရှင်းနေချိန်မှာသမ္မတဥဘာမအစိုးရအနေနဲ့အမေရိကန်ပြည်ထောင်စုမှာလာရောက်အခြေချမဲ့ဒုက္ခတွေဥယေကိုလာမဲ့2019ခုနှစ်မှာတစ်နှစ်ကိုတသိန်းအထိတိုးမြင့်ခွင့်ပြုမယ်လို့အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကပြောကြားလိုက်ပါတယ်အမေရိကန်အစိုးရရဲ့အခုလိုဆုံးဖြတ်ချက်ဟာဒုတိယမြောက်အခွင့်အရေးနဲ့မျှော်လင့်ချက်အပြည့်ရှိနေတဲ့အတိုင်းကြီးဆိုတော့အမေရိကန်ပြည်ထောင်စုရဲ့အကောင်းဆုံးအစဉ်လာတိုင်းဖြစ်တယ်လို့ဂျာမနီနိုင်ငံဘာလီမြို့တော်ကိုရောက်နေတဲ့နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကတနင်္ဂနွေနေ့ကပြောဆိုခဲ့ပါတယ်အမေရိကန်ပြည်ထောင်စုရဲ့ဒုက္ခသည်ဆိုင်ရာပြည်ဝင်ခွင့်ဗီဇာအပေါ်ကန့်သတ်ချက်အရတနည်းကို9000ထိသတ်မှတ်ထားပေမဲ့အစီအစဉ်သစ်အရ2016ခုနှစ်မှာ 15,000 ထိတိုးမြင့်သွားမှာဖြစ်တယ်လို့2019ခုနှစ်မှာတော့ဒုက္ခသည်ဥယျာဉ်တသိန်းထိလက်ခံမှာဖြစ်ပါတယ်။ဒါ့အပြင်အမေရိကန်ဆိုးရွားအနေနဲ့လာမယ့်နှစ်တွေမှာလည်းတသိန်းထက်ပိုပြီးသတ်မှတ်လက်ခံဖို့အားပေးတဲ့နည်းလမ်းတွေကိုရှာဖွေနေတယ်လို့ကယ်ရီကပြောပါတယ်။တနင်္ဂနွေအစောပိုင်းမှာတော့ဟန်ဂရီနိုင်ငံကနေအော်စတီးရီးယားနိုင်ငံနဲ့24နာရီတွင်းနယ်ဆက်ဖြတ်ကျော်ဝင်ရောက်လာတဲ့ရွှေပြောင်းဒုက္ခသည်ဥယျာဉ်10,000ရှိတယ်လို့ Austria အစိုးရကပြောပါတယ်။ဒါ့အပြင် Syria ပြည်တွင်းစစ်ကနေထွက်ပြေးလာတဲ့ဒုက္ခသည်အများစုဖြစ်တဲ့နောက်ထပ်ဒုက္ခသည်ဥယျာဉ် 9,000 ဟာတနင်္ဂနွေနေ့မှာ Vienna မြို့တော်အရှေ့ဘက်ကအဓိကနယ်စပ်လမ်းကနေရောက်ရှိလာဖို့ရှိတယ်လို့မျှော်လင့်ထားကြောင်း Austria အာဏာပိုင်တွေကပြောပါတယ်။ရွှေပြောင်းဒုက္ခသည်အများစုဟာ Balkans ဒေသကနေအနောက်ဥရောပနိုင်ငံတွေစီကိုခက်ခဲပင်ပန်းတဲ့ခီးကိုဖြတ်ကျော်ခဲ့ရတာပါ။ပြီးခဲ့တဲ့၄ရက်အတွင်းသူ့နိုင်ငံပိုင်နယ်ထဲကိုဝင်ရောက်လာတဲ့ဒုက္ခသည်ဥယျာဉ် 21,000 တိရှိတယ်လို့ Croatia နိုင်ငံကပြောပါတယ်ရှင်။